ခုဆိုရင်မြန်မာစီးပွားရေးတိုးတက်မှုဟာအာဆီယံ10နိုင်ငံထဲမှာအမြင့်ဆုံးနိုင်ငံအဖြစ်ရပ်တည်နေပါပြီလို့ဝမ်သာစရာသတင်းကောင်းတစ်ခုလူကြီးတွေကပြောလိုက်ပါတယ်အာဆီယံမှာစီးပွားရေးတိုးတက်မှုအမြင့်ဆုံးနိုင်ငံဖြစ်နေပြီဆိုတော့ဘသူတွေချမ်းသာနေပြီလဲမိတ်ဆွေအပေါင်းအသင်းတွေကိုချမ်းသာနေကြပြီလားဆိုတာသိရအောင်မောင်တန်တို့တယောက်ဝမ်သာအားရထွက်လာခဲ့တာပေါ့ဗျာဒီလိုနဲ့ထွက်လာတော့လမ်းမှာလူတစုအုပ်စုလိုက်ငိုတာတွေ့ရတယ်ဒါနဲ့ဘသူဆုံးတာရောများဆိုပြီးတော့ဝင်ဆက်စုကြည့်တော့ကျွန်တော်တို့ကခရိုနီတထေးကြီးတွေပါဗျာတဲ့အခုမွဲသွားလို့လူစုပြီးတော့ငိုဝဲတန်းတာပွဲဆင်နွှဲနေတာပါတဲ့မောင်တန်တို့လည်းအေးဗျာဘဝဆိုတာကချိုတလဲခါတလဲတရားနဲ့သာဖြစ်ပါဆိုပြီးတော့ဖြောင်းဖြားရတာပေါ့ဗျာအခုခေတ်ကအရင်လိုပေါင်းရိုက်လို့ရတယ်ခင်မှာမဟုတ်တာဘူးတဦးတယောက်ထဲကွက်ပြီးချမ်းသာတယ်ခင်မှာမဟုတ်ပဲပြည်သူတွေချမ်းသာမဲ့ခင်မဟုတ်လားဒါပေမဲ့နီးမှန်လမ်းမှန်နဲ့လုပ်နိုင်ဘယ်သူမဆိုပြန်ချမ်းသာနိုင်ပါလေဗျာအာဆီယံမှာကမြန်မာကစီးပွားရေးတိုးတက်မှုအမြင့်ဆုံးနိုင်ငံဖြစ်နေပြီပဲကိုဒီလိုနဲ့ဆက်လျှောက်လာလိုက်တာလမ်းမှာလယ်သမားတယောက်နဲ့တွေ့တယ်ဟဲ့လူစီးပွားရေးကောင်းနေပြီပေါ့ဆိုတော့အင်မတန်ကောင်းကြောင်းရာသီဥတုကလည်းဆုံးကောင်းတယ်ဆိုတော့တီးနံကြီးအထွက်တိုးချက်ဗျာမွန်ပြည်နယ်တို့ကရင်ပြည်နယ်တို့ကလယ်သမားတွေဆိုရင်ကားဆိုတာအတာထားမော်တော်ဘုတ်တွေတော့ဝယ်စီးနေကြပါပြီတဲ့နောက်ပြီးတော့မျိုးဆိုရင်လည်းဗျာစိုက်ပျိုးရေးသူတေသနာခြံကြီးတွေဓာတ်ခွဲကန်းကြီးတွေနဲ့သူတေသနာလုပ်ပြီးတော့မျိုးကောင်းမျိုးတန်တွေကိုထောက်ပံ့တာဆိုတာဗျာစပားဆိုရင်တေကတင်းနေရကြတော့ထွက်နေပါရောလားတဲ့ဓာတ်မြေဩဇာတို့မြေစည်းတို့စိုက်ပျိုးစည်းတို့ဆိုလဲပူစရာမလိုဘူးကြဗျာတက်ဆိုင်ရနေရာတွေမှာသာတော့ထုတ်လက်မှတ်လေးတစ်ချက်ပဲထိုးရုံပါပဲတဲ့အတိုးနှုတ်ကလည်းတက်တာချက်ဗျာတဲ့တနည်းလုံးသာချီးမှကလေးမဟုတ်ဘူးလောက်ပဲရှိတာကိုတဲ့နောက်ပြီးတော့ရှိသေးတယ်လယ်သမားတွေအားလုံးဆက်နဲ့ဆိုက်ရမယ်ဆိုပြီးတော့စက်ပစ္စည်းတွေထောက်ပံ့တာဗျာလယ်ထုံဆက်လိုချင်လားအစိတ်ချဆက်လိုချင်လားရိတ်သိမ်းထွေလေးဆက်အစုံဒီနုတ်တက်တာတာနဲ့အရစ်ကြရောင်းပေးတာများဆိုတာလေရွာတိုင်းမြို့တိုင်းထိမှလေယာသုံးဆက်ပစ္စည်းအရောင်းပြကန်းကြီးတွေပါဟီးလို့ပြန်ဆက်တဲ့အချိန်ကြရင်လေတီးနံနဲ့ဆက်မလားငွေသားနဲ့ဆက်မလားကြိုက်တာနဲ့သာဆက်လက်ခံပါတယ်တဲ့ဒါကြောင့်ရှိသမျှနွားတွေကိုတရုတ်ပြည်ပို့ရောင်းနေတာပေါ့တဲ့ဆက်မှုလေယာဘက်သွားတော်မယ်မဟုတ်လားဒါနဲ့ဘောင်တန်တို့လဲအခုလိုကြားရတာဝမ်းသာပါတယ်များစံသေးတွေဈေးကောင်းရအောင်ပင်မောကြီးနဲ့ကဘာပတ်ပြီးလက်ရောင်းပေးတော့ဆိုဒီလိုဆိုခဏလိုလေသမားတွေဘောကဘာလို့သေးလဲဗျာဆိုတော့ဖြစ်ချင်တာပြောတာပါတဲ့အခုတော့စဘာပေးပဲပေးအကျွေးလေးမဆက်နိုင်လို့နေပြန်တို့လေးသွားချင်းလို့ဆိုပြီးတော့ထွက်သွားပါလေရောဗျာဒါနဲ့စိုက်ပျိုးရေးအတာထဆက်မှုလုပ်ငန်းတွေဘက်မှာအဆင်ပြေနေပြီပေါ့ဆိုပြီးတော့မောင်တန်တို့တယောက်ဆက်မှုစုံဘက်ထွက်လာခဲ့ပါလေရောဒီလိုနဲ့ဆက်မှုလုပ်ငန်းရှင်တယောက်နဲ့တွေ့တော့တော်တော်လေးဟုတ်နေပြီမဟုတ်လားဆိုပြီးတော့မောင်တန်တို့လည်းမေးတာပေါ့ဗျာဆက်မှုလုပ်ငန်းရှင်ပြောတာကတော့ဝမ်းသာစရာပဲဗျို့စပ်ဘူဝင်ကြီးဌာနကအသေးစားလုပ်ငန်းရှင်တွေအတွက်လူသမားစက်ပစ္စည်းမှန်တယ်ဗျဘလို့ပုံစံလိုချင်လဲပြောလိုက်သူတို့စီမှာရှိတဲ့စက်ပစ္စည်းတွေအင်ဂျင်နီယာတွေနဲ့အသေးစိတ်တွက်ချက်ထုတ်လုပ်ပေးတာတဲ့ဗျစပ်ဘူလုပ်ငန်းလေးတွေအဆင်ပြေအောင်ဆိုပြီးတော့တဘာဝတက်ငွေလိုချင်လားစပ်ဘူစုံတွေအထိပိုက်လိုင်းနဲ့ဆွဲပေးတခုခုတီထွင်လာပြီလားချင်းငွေတွေချပေးနဲ့လှော်လေသေးလုံးဝမရှိဘူးတဲ့ဗျဒါဆိုရင်စီးပွားရေးတွေတိုးတက်လာတာစပ်ဘူလုပ်ငန်းတွေဘက်ကထုတ်ကုန်တွေမြင့်မားလာလို့လားဆိုတော့ဖြစ်ချင်တာပါတဲ့အခုတော့မီတာဆောင်ဖို့ပတ်စံလုံးနေလို့ပတ်စံချီးပါအောင်လားဆိုတော့အာနာပါနာနဲ့မရှိတဲ့အကြောင်းလေးပြောပြီးပြေးလာခဲ့ရပါတယ်ဗျာပြေးနေတော့မှပဲကုန်ကားနဲ့တိုက်မိမျိုးဖြစ်ပါရောလားကံကောင်းလို့သာပေါ့ဒါနဲ့စီးပွားရေးတိုးတက်တာကကုန်တယ်ပွဲစားတွေအခြေအနေကောင်းလို့ပဲဖြစ်ရမယ်ဆိုဟဲ့လူတွေအခြေအနေကောင်းလားဆိုပြီးမေးကြည့်တော့နယ်စပ်တွေထတ်တဲ့လမ်းတွေမှာကုန်ကားတွေတန်းစီနေတာပဲဗျို့တဲ့မြောက်ပြည်ကုန်သွယ်ရေးလမ်းကြောင်းဘက်ကိုကြည့်မလားကုန်ကားတွေအများကြီးပဲမူဆယ်လမ်းကြောင်းကိုကြည့်မလားတို့မပေါဘူးတယ်ဗျာဒါဆိုရင်တော့စီးပွားရေးတိုးတက်တာကအခြားနိုင်ငံတွေနဲ့ကုန်ကူးလို့တိုးတက်နေတာဟုတ်ဆိုဝမ်းသာအားရမေးတော့မြောက်ဒီဘက်ကရေကြီးလို့မူဆယ်ဘက်ကစစ်ဖြစ်လို့ပါတဲ့လောလောဆယ်လမ်းပိတ်လို့ရက်နေတာ၃ရက်ရှိပါပြီတဲ့ထမင်းမစားသေးလို့ထမင်းဘူးလေးညံပါရင်ပေးခဲ့ပါဆိုတော့မောင်တန်တို့လည်းအစဉ်ကြေလာပေးပါမယ်ဆိုပြီးထွက်လာခဲ့ရတာပေါ့ဗျာနောက်မှပြန်ကြည့်တော့မောင်တန်တို့နဲ့တိုက်မိမျိုးဖြစ်တာရက်ထားတဲ့ကုန်တင်ကားကြီးကိုအာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံကစီးပွားရေးတိုးတက်မှုအမြင့်ဆုံးနိုင်ငံအဖြစ်ရပ်တည်နေတယ်ဆိုတာလူကြီးတွေကတော့အလကားပြောမှာမဟုတ်ပါဘူး။အာဆီယံနိုင်ငံတွေကမာတန်တူတို့နိုင်ငံထက်စီးပွားရေးအခြေအနေမကောင်းလို့ပဲဖြစ်ရမယ်ဆိုပြီးသူတို့တွေအတွက်စိတ်မကောင်းကြီးသာတွေးရင်လမ်းလျှောက်လာပါတော့တယ်ဗျာ။အဲဒီလိုလမ်းလျှောက်လာချိန်မှာပဲအကောက်ခွန်ဌာနကလူတွေရောက်လာပြီးတော့ဟဲ့လူခမရအခွန်ဆောင်ပေးပြီလားဘလောက်ဆောင်ထားလဲမေးပါလေရော။မာတန်တို့လည်းဆောင်မလို့လုပ်နေပါတယ်ခမရ။လောလောဆယ်တော့ဝေဝေမရှိသေးလို့ပါဆိုပြီးအချိုးသာဆုံးပြုံးပြပြီးတော့ပြေးထွက်လာခဲ့ရပါလေရောဘယ်အထိပြေးမလဲဆိုတာကတော့ကဘာကဘာအဝေးဆုံးထိပေါ့ဗျာ